တနင်္ဂနွေနေ့တုန်းကလေစိတ်မှာဥကိုနီကိုတနက်နဲ့လှုပ်ကြံတက်ဖြတ်ခဲ့သူဟာစကိုင်းတိုင်းရင်းမပင်မြို့နယ်ဆိုင်လျားကျေးရွာမှာနေထိုင်သူတဦးဖြစ်တဲ့ဆိုတာကိုစကိုင်းတိုင်းအစိုးရကအတည်ပြုလိုက်ပါတယ်တရခန်မိသားစုဝင်တွေဟာအဲ့ဒီရွာမှာနေထိုင်ပြီးတော့တရခန်ဟာလွန်ခဲ့တဲ့6လလောက်ကနေစပြီးအဲ့ဒီရွာကထွက်သွားလို့မိသားစုတွေအနေနဲ့သူဘယ်မှာလဲဆိုတာမသိဘူးလို့ထွက်ဆိုထားပါတယ်တရခန်ဟာဖျားခိုးမှုနဲ့နှစ်ရှည်ထောင်ကျခဲ့သူဖြစ်ပါတယ်တရခန်စီကတွေ့ခဲ့ရတဲ့မှတ်ပုံတင်အရာမန္တလေးလိပ်စာကိုဖော်ပြထားပေမဲ့မန္တလေးမှာနေထိုင်သူမဟုတ်တယ်လို့မန္တလေးသားမဟုတ်ကြောင်းလဲမန္တလေးတိုင်းရဲမှုကအတည်ပြုပါတယ်နောက်ဆုံးရသတင်းအပြည့်အစုံကိုမတ်မေခါကဆက်သွယ်မေးမြန်းထားပါတယ
်အာနာယ NLD ပါတီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ဥပဒေအကြံပေးတဦးလည်းဖြစ်ရှေ့နေကွန်ရက်ရဲ့ဦးဆောင်သူတဦးလည်းဖြစ်တဲ့တရားလွှတ်တော်ရှေ့နေဦးကိုနီဟာမနေ့ညနေပိုင်းကရန်ကုန်လေစိတ်မှာတနက်နဲ့လှုပ်ကြံပစ်ခတ်ခံရပြီးတည်ဆုံသွားခဲ့ရပါတယ်။တရက်ခန်ကိုအခင်းဖြစ်နေရမှာအငားရင်မောင်းတက္ကစီဒရိုက်ဘာတွေနဲ့ပြည်သူတွေဝိုင်းဖန်ပေးတဲ့အတွက်လက်ရဖမ်းဆီးနိုင်ခဲ့ပါတယ်။နောက်ဆုံးသိရချက်ကတော့တရက်ခန်ဟာစကိုင်းတိုင်းရင်းမာပင်မြို့နယ်ဇိုင်းရွာကျွရွာမှာနေထိုင်သူတဦးဖြစ်ကြောင်းစကိုင်းတိုင်းဝန်ကြီးချုပ်ဒေါက်တာမြင့်နိုင်ကအခုလိုအတည်ပြုချက်ပေးလိုက်တာဖြစ်ပါတယ်
။မှန်တယ်ဟိုပေါ့လွန်ခဲ့တဲ့6လလောက်ကနေခဲ့တယ်ဟုတ်လားအခုတော့သူမနေတော့ဘူးသူ့မိနေနေတယ်လို့ကြားသိရတယ်။မလေးမနေတယ်ဆိုပြီးတော့မလေးမစကသူတို့တဲတဲကိုဝါချလို့မရသေးဘူး။2003ခုနှစ်ကဖះဘုရင်ဘက်မှာဖះကိုမှုနဲ့သူဖားဆိုင်ရဘူးတဲ့။သူ့ကို6နှစ်3ခုဆိုတော့28ကြားတယ်လို့ကြားပြရတယ်။အဲ့ဒါကို17နှစ်လောက်နေပြီးတော့လူငင်းချမ်းသာကိုနဲ့လွတ်လာတယ်လို့ကြားပြရတယ
်။စကိုင်းတိုင်းဝန်ကြီးချုပ်ဒေါက်တာမြင့်နိုင်ကအတီးပြုတ်ပြောကြားခဲ့ပေမဲ့မေးမြန်းစုံစမ်းနေရဆဲဖြစ်တာမို့တခြားဘယ်အကြောင်းအရာကိုမှထပ်မံအတီးပြုတ်ပေးလို့မရကြောင်းတရားခန်ဟာအမြဲတမ်းနေထိုင်သူမဟုတ်ပဲလွန်ခဲ့တဲ့2နှစ်ထောင်ကထွက်လာမှသာပြန်လည်ရောက်ရှိလာသူတဦးဖြစ်ကြောင်းသူကပြောပြပါတယ်မနေ့ကတရခန်ဖန်းစီရမိချိန်မှာတရခန်စီကတွေ့ရှိခဲ့တဲ့မှတ်ပုံတင်အရာတရခန်နာမည်ဟာဦးကြည်လင်းဖြစ်တယ်လို့ရဲမှတ်တမ်းတွေမှာဖော်ပြခဲ့ပါတယ်မှတ်ပုံတင်မှာမန္တလေးလိပ်စာကိုဖော်ပြထားတာကြောင့်မန္တလေးတိုင်းဒေသကြီးဘက်ကမှတ်ပုံတင်ပါလိပ်စာကနေတဆင့်လိုက်လံစစ်ဆေးခဲ့ပေမဲ့တရခန်ဟာမှတ်ပုံတင်ပါလိပ်စာမှာနေထိုင်သူတဦးမဟုတ်တယ်လို့မန္တလေးသားတဦးလည်းမဟုတ်ကြောင်းဒီကနေ့နေ့လေပိုင်းကမန္တလေးတိုင်းရဲမှုဥဟန်ထွန်းကမီဒီယာတွေကိုတွေ့ဆုံကအတည်ပြုပြောဆိုခဲ့ပါတယ်
။သူကဒီရက်ကွက်မှာနေထိုင်ခဲ့တဲ့လူမဟုတ်ဘူးဆိုပြီးတော့သိရအောင်။အဲ့တော့ကျွန်တော်တို့ကထပ်မံစုံစမ်းကြရအဲ့မှာဒါဒေသခံတွေဟိုငငယ်နေရလွန်ခဲ့တဲ့နှစ်ပေါင်း20 30လောက်တည်းကနေခဲ့တဲ့လူတွေရဲ့မေးမြန်းချက်ရဒီလိုလေအဲ့ဒီရက်ကွက်ထဲမှာကျွန်တော်တို့ကငင်မှုတယ်လို့ပြီးမှုတယ်လို့လူတွေကနေပြောမှလားပြောတာမရှိပါဘူး။ဒီမှတ်ပုံတင်ကိုကြည့်တဲ့အခါမှာဒီမှတ်ပုံတင်စတင်လုပ်စဉ်ကာလတုန်းကကျွန်တော်တို့နှစ်ကာလပိုင်းခြားနဲ့ပြောမှာကျွန်တော် 1999 2000ခုနှစ်လောက်တုန်းကလုပ်တဲ့မှတ်ပုံတင်မျိုးစားပြည်ပြီးအဲ့ဒီကာလမှာဒီရက်ကွက်ဒီအကွက်အမှတ်တွေကနေပြီးတော့မှလုပ်သွားတယ်လို့ကျွန်တော်တို့ယူဆဒီကျွန်တော်တို့ပြောနိုင်တာတစ်ချက်ကတော့ဒီလူကမန္တလေးကမဟုတ်ပါဘူ
းတရခန်ကိုစစ်မေးနေတဲ့ရန်ကုန်တိုင်းရဲတပ်ဖွဲ့ဘက်ကတော့စစ်ဆေးမှုနဲ့ပတ်သက်လို့ဘာမှထုတ်ပြန်ထားခြင်းမရှိသေးပါဘူးနိုင်ငံတော်ပြုရင်ပြောင်းလဲရေးလုပ်နေတဲ့အချိန်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးအပိုင်းမှာထိရောက်တဲ့အကြံပေးချက်တွေလှုပ်ဆောင်ခဲ့တဲ့ရှေ့နေကြီးဥကုန်ကြီးကိုဘာရည်ရွယ်ချက်နဲ့အခုလိုလှုပ်ကြံတက်ဖြတ်ခဲ့ရသလဲဆိုတဲ့အဖြေကိုအခုချိန်တည်းတရားခဏ်ကထုတ်ဖော်ပြောဆိုခြင်းမရှိသေးပါဘူးနိုင်ငံတော်သမ္မတရုံးကနေဒီကနေ့ထုတ်ပြန်လိုက်တဲ့ထုတ်ပြန်ချက်မှာတော့ကနေဦးစစ်ဆေးချက်တွေအရနိုင်ငံတော်အတွင်းတည်ငြိမ်အေးချမ်းမှုကိုပြက်ပြားစေဖို့ရည်ရွယ်ဆောင်ရွက်တာဖြစ်နိုင်ကြောင်းဒီလှုပ်ကြံမှုအပေါ်တုံ့သက်လိုက်ပါတယ်တမရော်ဘက်ကလည်းဥပဒေအကြံပေးဥကိုနီတိတ်ဆုံးမှုနဲ့ပတ်သက်လို့ဖြစ်စဉ်အမှန်ပေါ်ပေါက်ရေးပြစ်မှုကျူးလွန်သူတွေကိုအမြန်ဖမ်းဆီးနိုင်ရေးအတွက်လုံခြုံရေးအဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်သွားမယ်လို့သတင်းထုတ်ပြန်ထားပါတယ်။မနေ့ကပြစ်ခတ်မှုကြောင့်ဥကိုနီအပြင်တရခန်ကိုကူညီဖမ်းပေးခဲ့တဲ့တက္ကစီဒရိုက်ဘာကိုနေဝင်းမှာအသက်ဆုံးရှုံးခဲ့ရပါတယ်။ဒီကနေ့မှာတော့ဥကိုနီကိုရေဝေးမှာဂူသွင်းတချို့ခဲ့ပါတယ်။ကိုနေဝင်းကိုတော့မနက်ဖြန်မှာတိုင်းအစိုးရအစီအစဉ်နဲ့တချို့သွားမှာပါ။ဒီကနေ့နေ့လယ်ပိုင်းမှာတော့ရန်ကုန်စစ်တိုင်းမှုဗိုလ်ချုပ်မျိုးစော်သိန်းကဥကိုနီအိမ်နဲ့ကိုနေဝင်းအိမ်တို့ကိုတွားရောက်ကာနှစ်သိမ့်ခဲ့ပါတယ်ရှင်
။မတ်မေခါသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။အာဏာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ဥပဒေအကြံပေးတရားလွှတ်တော်ရှေ့နေဥကိုနီကိုရန်ကုန်ပြည်ပဆိုင်ရာလေစိတ်မှာတနက်နဲ့ပြစ်ခတ်လှုပ်ကြံခဲ့သူဟာစကိုင်းတိုင်းရင်းမပင်မြို့နယ်ဆိုင်လျားကျေးရွာကဖြစ်တယ်ဆိုတာကိုဒေသဆိုင်ရာအာဏာပိုင်တွေကအတည်ပြုလိုက်ပါတယ်။ရှေ့နေကြီးဥကိုနီကိုတနက်နဲ့ပြစ်ခတ်လှုပ်ကြံခဲ့သူဟာရင်းမပင်မြို့နယ်ဆိုင်လျားရွာမှာရှိတဲ့ဇာတိအသက်53နှစ်အရွယ်ဦးကြည်လင်းဖြစ်ပါတယ်။ ဦးကြည်လင်းရဲ့လက်ချက်ကြောင့်ရှေ့နေကြီးဦးကိုနီနောက်သူ့ကိုဖမ်းဖို့ကြိုးစားခဲ့တဲ့အငားရမောင်ဦးနေဝင်းတို့တည်ဆုံခဲ့ရတာပါတနတ်သမားဦးကြည်လင်းရဲ့ဇာတိရွာဆိုင်လျာကိုကိုရိုင်းသွားရောက်ပြီးတော့စစ်ဆေးခဲ့တဲ့ရင်းမပင်ရဲမှုကြီးဦးမြင့်သိန်းကိုမတ်တန်ကြီးထိုက်ကဆက်သွယ်မေးမြန်းတင်ပြထားတာနားဆင်ပါရှင်
ရဲမှုကြီးဦးကြည်လင်းကရဲမှုကြီးတို့မြို့နယ်အရလို့ကျမတို့သိထားပါတယ်အဲ့ဒါသူ့အကြောင်းလေးသိချင်လို့ပါအဲ့သူ့ဇာတိပါအဲ့ဒါတော့လေဟုတ်ကဲ့ဘာပိုင်းတော့သူမနေကြကြာတော့ပြီဟုတ်ကဲ့ရှင်အဲ့တော့အခုရဲမှုကြီးတို့သွားပြီးတော့စစ်တယ်ပြောပါတယ်သူ့ရွာကိုဆိုတော့ဘာလေးများတွေ့ပါလဲရှင်မတွေ့ပါဘူးကျွန်တော်တို့ကဟိုလက်နဲ့ခင်းရမ်းလို့ဘာလို့ဥပဒေနဲ့ပစ္စည်းတို့ကျွန်တော်တို့အ ော့ဒီလူနဲ့ပတ်သက်ပြီးတော့ဗာမားရဲမှုကြီးတို့ကိုတရင်ပေးနိုင်ပါလေ
တဲ့ရဲနေလို့တရားသူကဖားတာပြီလေ
ဟုတ်ကဲ့ဟုတ်ကဲ့ဒီလူကဘာလုပ်လဲဒီလူကဘာချောင်လုပ်တယ်ဆိုတာဒီဥကိုနီကိုတက်ရတဲ့အကြောင်းရင်းဒီလူတစွန်းတစမျိုးမြန်သိခဲ့ရတာမျိုးရှိပါသလားရဲမှု
မရှိမရှိသူကအိမ်နဲ့မတည့်ဘူးအိမ်မှာသူကအဲ့ဒီပတ်စံတောင်းလို့ပကြာပတောင်းတော့လဲမတောင်းတော့လဲသုံးတော့လဲအဲ့ဒီခလနာပတ်စံတောင်းလို့ဟောအိမ်ကမသိဘူးဒီလက္ခဏာစကားများတယ်အိမ်လာလို့ရှိရင်လည်းသူကပြိပြီးအဲ့ဒါစကားမပြောဘူးဆရာဖြစ်တယ်အဲ့လိုသူလည်းအရောမုံရတာသူ့အရာမိသားသူက
ဟုတ်ကဲ
့။အခုတော့အဲလေလူငယ်ဝင်မှာပဲနေတာများတယ်ပြည်သားတို့က
။ तू อ่ะအဲ့ဒီဆိုင်းရမှာ तू อ่ะနေနေတာလားရှင်လက်ရှိလေ
။နေဦးကတော့ तू နှစ်တော်တော်များပြောက်သွားတယ်ပြောတယ်
။ဆိုတော့ तू อ่ะအခုလောလောဆယ်ပြန်လာတာလို့လဲကျမတို့ဖတ်နေရပါတယ်ဆရာဟုတ်ပါသလားရှင်ရဲမှု။
အော်လူလုံးရတဲ့လေလာလာကတူတောက်သွားတယ
်။ဆိုတော့ तू မိသားစုနဲ့ပတ်သက်ပြီးတော့ရောရဲမှုတို့ဒီဟာနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးရေးဘာဆက်လုပ်နေပါလဲ
။မရှိပါဘူးတို့ကတော့ဒါကလည်းမတင်ပြီးပုံပဲဆိုတော့လေ။မင်းလေးကများလာလို့ရှိတာပဲ။တင်ပြီးတော့ तू อ่ะအဲ့လိုပဲလုပ်ကြလာတယ်။သူတို့ကလေပိုင်းရပိုင်းရှိတယ်နိ
မိသားစုဟာရောဘလို့မိသားစုလဲရှင်ရဲမှုဟု
တ်လေရီယာတွေပိုင်နေတယ်လေရီယာတွေအေက30ဆလာပိုင်နေအေနေလဲသူတို့အဝင်းကြမှာစောက်ထားတယ်နှလုံးတော်လို့တာမာတာမာတာမာမှာတာရတုကဲစားတော့ကြလေပိုင်းရပိုင်းနဲ့တာမာလောက်ပဲ
ရဲမှုသူအမျိုးသမီးတို့ပါတို့ရောအဲ့ဒီမှာနေတာပါလားရှင
်မရှိပါဘူးသူကဒီမှာတာနေပျော်နေနေတာ
အဲ့တော့ဒီမြို့နယ်ထဲမှာနေတော့ရောသူ့ရဲ့ဟိုမှုခင်ဟိုမှတ်တမ်းနေပါလေရောရဲမှုတို့မှာရှိပါသလား
အရှိကတော့ကျွန်တော်ရှာကြည့်တယ်မရှိဘူးအဲ့လိုမျိုးရှိမလားလို့ကျွန်တော်ရှာတယ်ဒီနေ့တနေ့ကိုရှာကြည့်တယ်မရှိအောင်ဘာမှတော့မူရင်းမှမရှိဘူး
အော်ဟုတ်ကဲ့ပါရှင်ရဲမှုကျေးဇူးတင်ပါတယ်ရှင
်ဒါကတော့တနတ်သမားဦးကြည်လင်းရဲ့ဇာတိရွာကိုကိုယ်တိုင်သွားရောက်ပြီးတော့စစ်ဆေးခဲ့တဲ့ရင်းမပင်ကရဲမှုကြီးဦးမြင့်သိန်းကိုမတ်သိန်းကြီးထိုက်ဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်ရှင်